အီရန်နိုင်ငံအတွင်းကမြို့တချို့ကိုသိမ်းပိုက်ထားပြီးမြို့တော်ဘက်ဒတ်ကိုပါသိမ်းပိုက်မယ်လို့ချင်းချောက်ထားတဲ့ဆွန်နီစစ်တွေးကြွတွေကိုအီရတ်စစ်တပ်ကတွန်းလှန်တိုက်ခိုက်နေတာမှာပနမလက်ဦးမှုရရှိနေပြီလို့အီရတ်အစိုးရကပြောပါတယ်။အီရတ်တပ်ဖွဲ့တွေအနေနဲ့စနေနေ့ကစလို့အကြမ်းဖက်သမား289ခုကိုတုတ်တင်လိုက်ပြီလို့ဝန်ကြီးချုပ်ရဲ့လူညွှန်းဆိုင်ရာပြောခွင့်ရပုဂ္ဂိုလ်ဒုတိယဗိုလ်ချုပ်ကတ်ဆမ်အတာကတနင်္ဂနွေနေ့မှာသတင်းတော့တွေကိုပြောပါတယ်။ဒါပြင်စီးရီးယားနယ်စပ်အနီးကအရေးပါတဲ့El Afa မြို့အနီးမှာလဲစစ်သွေးကြွတွေအကြီးအကျယ်ဆုံရှုံသွားအောင်လှုပ်ဆောင်နိုင်ခဲ့တယ်လို့ဆိုပါတယ်။အစိုးရဘက်ကပြောဆိုနေတဲ့ကြဆုံမှုအရေးအတွက်တွေကိုတော့တိကျတည်ပြဖို့ခက်နေပါသေးတယ်။ဒါပေမဲ့အီရတ်တပ်ဖွဲ့တွေအနေနဲ့ရှီယာစေစနာဝန်ထမ်းတပ်ဖွဲ့ဝင်တွေနဲ့ပူပေါင်းလှုပ်ဆောင်နေတဲ့ကာကွယ်လုပ်ငန်းတွေကိုအရှင်းမြင့်လှုပ်ဆောင်နေပြီးအထူးသဖြင့်တော့မြို့တော်ဘက်ဒတ်ကိုကာကွယ်ဖို့လှုပ်ဆောင်နေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့ဒီသမအတွင်းတိုင်းပြည်မြောက်ပိုင်းကမြို့တွေကိုစစ်သွေးကြွတွေကဝန်ရောက်သိမ်းပိတ်တဲ့အချိန်တုန်းကအီရတ်တပ်ဖွဲ့ဝင်တွေဟာသူတို့လက်နက်တွေနဲ့မော်တော်ယာဉ်တွေကိုဆွန့်ခွာထွက်ပြေးခဲ့ကြတာပါဒီတော့တွင်တိခရစ်မြို့ကလေတပ်စစ်သားစုဆောင်ရေးစခန်းမှာရှီယာမု슬င်ဘာသာဝင် 1,900 ကိုသူတို့တုတ်တင်ပြစ်ခဲ့တယ်လို့ပြောဆိုမှုဟာဆွန်နီမု슬င်စစ်သွေးကြွတွေအနေနဲ့တွေးဘလောက်စာနေတယ်ဆိုတာကိုပြသလိုက်တာပဲလို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရအမျိုးသမီးဂျန်ဆာကီကတနင်္ဂနွေနေ့ရက်စွဲနဲ့ကြီးညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်စစ်သွေးကြွတွေအနေနဲ့အီရတ်ပြည်သူတွေအကြားကြောက်စိတ်ဝင်ပြီးလူမျိုးရေးဘာသာရေးအထိကျုံနေဖြစ်ပေါ်အောင်တမင်ရည်ရွယ်လှုပ်ဆောင်နေခြင်းဖြစ်တယ်လို့အဲ့ဒီကြီးညာချက်မှာဖော်ပြထားပါတယ်